ကိုကန့်ဒေသစီရေးပရိပခါကြောင့်ပြီးခဲ့တဲ့သတင်းပတ်အတွင်းတရုတ်နိုင်ငံတဲကိုလက်နက်ကြီးကြီးကျရောက်ခဲ့ပြီးတော့တရုတ်နိုင်ငံသား၅ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်မှာသေဆုံးသူတရုတ်နိုင်ငံသားတွေရဲ့မိသားစုတွေကိုအမေရိကန်ဒေါ်လာ11,000ကျော်ညီများတဲ့တရုတ်ယွမ်ငွေ9,000ယော်ပေးဖို့မြန်မာဘက်ကကမ်းလှမ်းအစိုးပြုထားတယ်ဆိုပြီးတော့တရုတ်နိုင်ငံပိုင် Global Times သတင်းစာမှာဒီကနေ့ဖော်ပြပါဗျာ။တချိန်တည်းမှာပဲဒီဖြစ်နေတဲ့ပတ်သက်ပြီးတော့ဒီမြန်မာဘက်ကဖြစ်ရမှန်ကိုစုံစမ်းပြီးတာဝန်ရှိသူတွေကိုအရေးယူဖို့နဲ့တိုက်ဆုံးထိခိုက်မှုတွေအတွက်တောင်းပန်ပေးဖို့ကိုလည်းတရုတ်စစ်ကော်မရှင်ဒူအိုကရာကမြန်မာကာကွယ်ရေးဦးစီးချုပ်ဒီဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုတယ်လီဖုန်းကနေတစ်ဆင့်ပြောခဲ့တယ်လို့တရုတ်စစ်ဘက်ပြောခွင့်ရသူကပြောပါတယ်။မြန်မာဘက်ကယောကြည်ပေးမယ်ဆိုတဲ့ဒီအဆိုပြုထားတဲ့ကိစ္စကိုမြန်မာအစိုးရပြောခွင့်ရသူပြည်ချားရေးဝန်ကြီးဦးရထွက်ကအတည်ပြုပါဘူး။ပြပအစိုးရအနေနဲ့ဒီဖြစ်ရပ်ကိုတရုတ်အာဏာပိုင်တွေနဲ့ပေါင်းပြီးတော့စုံစမ်းစစ်ဆေးနေတယ်လို့ VOA ကတုံ့ပြန်ပါတယ်။ VOA ကအဝေးဘက်ကနေပြီးတော့ဒီဥယျာဉ်ထုတ်ကိုဆက်သွယ်ပြီးပြတဲ့အခါမှာဒီဖြစ်ရပ်နဲ့ပတ်သက်လို့တစ်ဖက်တကယ်ကြားရေးဌာနတွေကြီးတိုင်းနေတော့ပဲလို့ပြောသွားပါတယ်
။ဟုတ်ကဲ့ဥယျာဉ်ထုတ်ဒီတရုတ်ဟိုဘက်ကနေပြီးတော့ဟုတ်ကဲ့မြန်မာအစိုးရကိုလေဒီဖြစ်ခဲ့တဲ့ပြဿနာအတွက်ဒီတေဆုံးခဲ့သူတွေရဲ့မိသားစုတွေကိုတောင်းပန်ပေးဖို့ပေါ့နော်စနေနေ့ကနေပြီးတော့ဟိုတရုတ်စစ်ကောင်မရှင်ကပြောထားတဲ့ကိစ္စလေ
အဲ့ကျွန်တော်တို့လောလောဆယ်ဟိုနိုင်ငံသားရေးဝန်ကြီးဌာနနဲ့တရုတ်နိုင်ငံသားရေးဝန်ကြီးဌာနဆက်ဆက်ဆွေးနွေးနေတယ်ပဲရှိသေးတယ်ကသိစိတ်ချက်တွေကျွန်တော်မသိရသေးဘူးနောက်တစ်ခုကဟိုမြေပြင်မှာကြားနေတဲ့အောက်သွားကြည့်ကြပါဒီမျိုးစားကိုကျွန်တော်တို့ခွဲရနေတယ်ဘာလို့လဲဆိုတော့ဒီစားတွေမှာဖြစ်တဲ့ကျွန်တော်ကိုယ်ကဒီဖုန်ကြားကျေပွဲတော့အဖေကြားတော့ဖြစ်အောင်ကျွန်တော်တို့ဖြစ်နိုင်တယ်ဆိုတော့လာလာလေးကြည့်ပါတော့သိနေရတယ်။ဒါကြီးကျင်းရောအလောက်ပဲကျွန်တော်သိသေးတယ်။
ဟုတ်ကဲ့ Global Times မှာတော့ဟိုဟာလေပါတာတစ်ခုကမြန်မာအစိုးရဘက်ကနေပြီးတော့ဗောနော်ဒီရောက်ချေးပေးဖို့အတွက်အတိအကျဒေါ်လာ11,000ကျော်လောက်ဗောနော်ကန့်လန့်လာတယ်ဆိုပြီးတော့အဲနီးစက်တဲ့ဒီဆင်းရဲသွားတဲ့လူတယောက်ကိုကိုးကားပြီးတော့ပြောရတာတရားတယ်ဟုတ်ကဲ့အဲ့ဒါကောဘယ်လိုအနေထားရှိလဲမသိဘူ
းကျွန်တော်မနေ့ကအခုကျွန်တော်ဟိုနိုင်ငံဝန်ကြီးဌာနကြီးတိကျတော့အဲ့လိုမျိုးကျွန်တော်ရောက်ချေးငွေပမာဏပါလေကျွန်တော်တွေးတာမရှိသေးဘူးဗ
ျဒီတရုတ်စိုးရဘက်ကနေပြီးတော့အခုလိုမျိုးဒီအဲတောင်းပန်ဖို့ပေါ့နော်ပြောလာတဲ့အပေါ်မှာရှေ့မှာရောဒီတွေ့ရှိချက်တွေပေါ်မူတည်ပြီးတော့ဘယ်လိုမျိုးဖြေရှင်းသွားဖို့စဉ်းစားထားလဲမသိ
ဘူးအဲ့ကိစ္စတော့ဗျနိုင်ငံတကာကကူကဆွေးနွေးပြည်စည်းကိစ္စဖြစ်တယ်နောက်တော့ရလာတည်လဲကျွန်တော်တို့ဟိုစစ်ကိုရှိတဲ့တွေလို့လဲကျွန်တော်ပြောရရအခုချိန်မှာတော့ကျွန်တော်တို့ချုပ်တင်ပြီးတော့မချမ်းပင်းနိုင်သေးဘူးခင်ဗျအဲ့ဒါလေးကိုနားလည်ပေးသေးချင်ပါတယ
်ကိုကဲ့ဒေသအခြေအနေနဲ့ပတ်သက်ပြီးတော့ဒီမြန်မာကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ကိုကဲ့သဘောအဖွဲ့ဟာလောက်ကင်မျိုးအနီးတီချိတက်လာချိန်မှာမြန်မာစစ်ကြောင်းတွေနဲ့တွေ့ဆုံတိုက်ပွဲဖြစ်ပွားခဲ့တယ်လို့ကိုကဲ့အဖွဲ့ထိတ်ချုပ်ထားတဲ့တောင်းဝန်တွေကိုစစ်တပ်ကလေကြောင်းကနေပြီးတော့ပစ်ကူယူပြီးတော့ဒီတိုက်ခိုက်ရှင်းလင်းမှုတွေလုပ်ခဲ့တယ်လို့ဖော်ပြပါတယ်တိုက်ပွဲတွေကြောင့်မြန်မာစစ်တပ်ကအရာရှိတဦးနဲ့စစ်သည်73ဦးကြာဆုံးပြီးစစ်သည်28ဦးဒဏ်ရာရခဲ့တယ်လို့လည်းဖော်ပြပါတယ်ကိုကဲ့တပ်ဖွဲ့ပြောခဲ့ရသူဦးထွန်းမြတ်လေးကတော့လောက်ကင်အရှိချမ်းမှာသူတို့တပ်ဖွဲ့ဝင်တွေကိုမြန်မာအစိုးရဘက်ကပြင်းပြထန်ထန်ထိုးစစ်ဆင်နေတာမှာဒီမြန်မာဘက်ကစစ်သည်90ကျော်တိစုံဝယ်ရှိတယ်လို့ VOA ကပြောထားပါတယ်ဒါဖြင့်မြန်မာအစိုးရတပ်ဖွဲ့ကကိုကဲ့တပ်ဖွဲ့အပေါ်တကယ်ကြားကျူးကျော်စစ်သဘောထားပြီးတော့စစ်စေတိုက်ခိုက်နေတဲ့အပေါ်ဦးထွန်းမြတ်လေးကဝေဖန်ပါတယ်ကိုကဲ့လူမျိုးတွေဟာဖွဲ့စည်းပုံအရတာရဲသားလူမျိုးစုဝင်ဖြစ်ပြီးအခုဖြစ်နေတဲ့ပြဿနာတွေကိုတကယ်ရင်းနှီးအရဖြေရှင်းလိုတယ်လို့လည်းပြောပါတယ်တဖက်တရုတ်တကပတ်ချက်မှာတော့တရုတ်စစ်တပ်ကဒီစီးအခြေအနေတွေကိုစောင့်ကြည့်နေပြီးမြန်မာဘက်ကစစ်လေရင်တွေဟာနေကြာအဒီပြတ်တက်သွားလာမှုတွေမရှိဘူးလို့တရုတ်သတင်းတွေမှာဖော်ပြပါဗျာ။တရုတ်ဘက်ကဗုံးကြပြီးတရုတ်တကသားတွေတိတ်ဆုံးခဲ့တဲ့ဖြစ်ရပ်နောက်ပိုင်းမြန်မာဘက်ကလေကြောင်းစစ်ဆေးမှုတွေရပ်သွားတယ်လို့ကိုကဘက်ကပြောပါဗျာ။ဒါပေမဲ့မြန်မာဘက်ကဒီကိုကတပ်ဖွဲ့တွေကိုစစ်ဆေးရမှာဒီကနေ့ပြန်ပြီးတော့လေကြောင်းစစ်ဆေးမှုတွေပြန်လုပ်နေတယ်ဆိုတာကိုတော့မြန်မာကာကွယ်ရေးဝန်ကြီးဌာနထုတ်ပြန်ချက်အရသိရပါဗျာရှင်။